Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှိမှခင်ဗျာမလ3ရက်ကြာသာပတင်းညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ1925နဲ့32တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါပါခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝန်လန်ကဆောင်ရွက်ပေးတော့မှာပါဒီကနေ့သောတာရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ရုရှားကယူကရိန်းမြို့ကြီးတချို့ကိုသိမ်းပိုက်လိုက်တဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလည်းတန်းနဲ့ချီပြီးတော့ထွက်ပြေးနေကြရပါတယ်ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုချုံချကန့်ကွက်တဲ့ဆုံးဖြတ်ချက်မူကြောင်းကိုကုလသမဂ္ဂမှာတာမကြီးဦးကျော်မိုးထွန်းကထောက်ခံခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဟာအခုလ20ရက်နေ့မြန်မာနိုင်ငံကိုသွားပါမယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်တဲ့အကြောင်းတဲ့ပြပကြတဲ့အတူ
ဒါနဲ့ဆက်တနာရီကျော်ကျော်လောက်ရှိတဲ့ပိုက်ပေါ်ကျင်းထန်နေတာပေါ့ဒီလိုကနေ့စဉ်နေ့တိုင်းအဲ့လိုမျိုးတိုးလို့ရတယ်လို့ဆစ်ကြောင်းကဒီလိုကတက်ပြီးတော့ရှေ့ဆက်တာပေါ့နော်
ကျားပြည်နယ်အတွင်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံမှနားဆင်ကြရပါမယ်။ရခိုင်ပြည်နယ်အတွင်းကုန်စင်းလုံးကျင်းပနေတာနဲ့လောင်စာဆီဆဲတွေတက်နေသလိုတက်နေလို့အငှားရင်ပေါင်းနေအခက်ကြုံနေရတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကျမရေးကဏ္ဍဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့ကြာတာပရိညာအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြမှာပါခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတာသတင်းတစ်ပတ်ကြာလာချိန်မှာယူကရိန်းမျိုးကြီးတချို့အဝိုင်းခံထားရတယ်လို့ဒုက္ခသည်တန်းနဲ့ချီထွက်ပြေးနေရပါတယ်။ရုရှားတပ်တွေအနေနဲ့ယူကရိန်းအဓိကမျိုးကြီးတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပြီးယူကရိန်းနယ်စပ်ကျော်ထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်းတသန်းကျော်လာချိန်မှာယူကရိန်းသမ္မတဗိုလ်လာဒီမာဇယ်လင်စကီကရန်သူရဲ့အစီအစဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ဒီနေ့ပြောလိုက်ပါတယ်။ရုရှားအနေနဲ့ခါခစ်၊ချန်နီဟစ်နဲ့မာရီရူပူမြို့ကြီးတွေကိုပြင်းထန်တိုက်ခိုက်နေပေမဲ့အားလုံးကိုယူကရိန်းလက်ထဲမှာဆက်ထိန်ချနိုင်သေးတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးကလည်းဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့ရုရှားအရင်သိမ်းထားတဲ့ခရိုင်းမီးယားဒေသအပေါ်နာကနိုင်ငံတောင်ပိုင်းမြို့ကြီးခါဆန်ရဲ့အခြေအနေကတော့မတည်ကြတော့ပဲဒီမြို့ရဲ့အဓိကနေရာတွေမှာရုရှားတပ်တွေရောက်နေပြီးလက်ရှိမှာဘသူကမြို့ကိုထိန်းထားတယ်ဆိုတာအငြင်းပွားနေစေဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးအိုလက်စေးရနီကော့ကလည်းအခုလိုတပတ်ကြာအထိယူကရိန်းအနေနဲ့ရုရှားတပ်ကြီးကိုခုခံထားနိုင်မယ်လို့အရင်ကဘယ်သူမှမထင်ခဲ့ပဲစိန်ခေါ်မှုတွေအခုဆက်ကြုံနေရပေမဲ့ယူကရိန်းဘက်ကယုံကြည်မှုရှိရှိနဲ့ဆက်ခုခံထားနိုင်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့လည်းယူကရိန်းဒုက္ခသည်အများဆုံးလက်ခံထားတဲ့ပိုလန်ပါဝင်ဥရောပကိုဒီနေ့ခီးထွက်ပြီးယူကရိန်းရဲ့နေတိုးစစ်မဟာမိတ်အဖွဲ့နဲ့တွေ့ဆုံဖို့ရှိနေချိန်မှာယူကရိန်းကိုစစ်လက်နက်ဆက်ပို့နေတာအပြင်ဂျာမနီကိုလည်းအမေရိကန်တပ်သားပေါင်း4000နီးပါးမလေးကထပ်ပို့လိုက်ပါတယ်။အခုလိုယူကရိန်းကိုရုရှားကကျူးကျော်တဲ့အပေါ်ရှုံချကန့်ကွက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂဖြေရွေးညီလာခံမှထောက်ခံခဲ့တယ်လို့တမ္ပတ်ကြီးဦးကျော်မိုးထွန်းကဆိုပါတယ်။ကုလသမဂ္ဂဖြေရွေးညီလာခံကမနေ့ကချမှတ်တဲ့ယူကရိန်းပေါ်ကျူးကျော်မှုကန့်ကွက်တဲ့ဆုံးဖြတ်ချက်ဆိုမူကြမ်းကိုပူးတွဲဆိုရှင်ပြေထောက်ခံပေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလည်းစစ်တပ်ရဲ့လူမဆန်ရက်စက်ကြမ်းကြုတ်မှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြောင့်အလားတူဆင်းရဲဒုက္ခတွေရင်ဆိုင်နေရတာမို့ယူကရိန်းပြည်သူတွေကြုံနေရတဲ့ဒုက္ခတွေကိုပုံပုံနားလည်ခံစားမိပါတယ်လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့လူရဲအတွက်ရုရှားပေါ်ပြက်ပြက်သားသားရှုတ်ချလိုက်ပြီးရုရှားတပ်တွေချက်ချင်းအပြည့်အဝပြန်ရုပ်သိမ်းပေးဖို့ကိုလည်းကုလသမဂ္ဂဖြေရွေးညီလာခံက142နိုင်ငံထောက်ခံမဲနဲ့မနေ့ကဗိုလ်တူးနေမှာဆုံးဖြတ်ခဲ့တာပါဒီကုလဆုံးဖြတ်ချက်ကိုရုရှားမှာမဲ့ဘယ်လာရုစ်မြောက်ကိုရီးယားဆီးရီးယားအရီထရီးယားစုစုပေါင်း9နိုင်ငံကကန့်ကွက်ခဲ့ပြီးမဲမဖေးတဲ့35နိုင်ငံထဲမှာတော့မြန်မာအင်းကြီးချင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နောက်ပါကစ္စတန်နဲ့အာဆီယံတွေကလာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်ခင်ဗျမြန်မာနိုင်ငံအနေနဲ့အမေရိကန်အာဆီယံထိပ်သီးဘက်ကိုနိုင်ငံရေးအရခန့်တာမဟုတ်တဲ့ကိုယ်စားလှယ်တရေးအမေရိကန်ကဖိတ်ကြားဖို့ရှိနေပါတယ်။ဒီလကောအမေရိကန်မှာလက်ခံကျင်းပမဲ့ရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံ10နိုင်ငံနဲ့အမေရိကန်ခေါင်းဆောင်တွေတက်ရောက်မဲ့ဒီထိပ်သီးဘက်ကြီးကိုအာဆီယံအရင်သဘောတူထားချက်အတိုင်းအခုလိုဖိတ်ကြားဖို့ရှိတယ်လို့အမေရိကန်ကမနေ့ကပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကတ်ချလုပ်ပြီးမတ်လ28ကနေ29အထိကျင်းပမဲ့ဒီထိပ်သီးဘက်ကိုအာဆီယံဆုံးဖြတ်ထားတာထောက်ခံတဲ့အနေနဲ့အစင်းမြေပေါ်တွေမှာမြန်မာကနိုင်ငံရေးရခန့်တဲ့ကိုယ်စားလှယ်မဟုတ်တဲ့ ပုံမှန်ဝန်ထမ်းအရာရှိကိုသာဖိတ်ကြားမယ်လို့နိုင်ငံခြားရေးပြောခွင့်ရကဆိုပါတယ်။ဒါပေမဲ့အခုလိုဖိတ်မဲ့အရာရှိဘသူဘဝဖြစ်မယ်ဆိုတာကိုတော့ Reuters သတင်းဌာနကမေးရမှာအမေရိကန်နိုင်ငံခြားရေးပြောခွင့်ရကတော့မဖြေခဲ့ပါဘူး။မြန်မာနိုင်ငံအနေနဲ့အာဆီယံဘုံသဘောတူချက်၅ချက်ကိုအကောင့်ထဲမပေါ်ခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကုန်တည်းကအာဆီယံဆင့်မြင့်စည်းဝေးတွေမှာအခုလိုမြန်မာစစ်ကောင်စီခန့်တဲ့အဆင့်မြင့်ကိုယ်စားလှယ်ကိုတရားခွင်ပိတ်ပင်လာခဲ့ပေမဲ့မြန်မာဘက်ကတော့ငြင်းပယ်လာခဲ့ပါတယ်။တကယ်တော့အမေရိကန်အနေနဲ့တရုတ်ရဲ့ကြီးမားလာတဲ့အာဏာကိုပြန်ထိန်းချိနိုင်ဖို့အာရှဒေသတွေထိတွေ့ဆက်ဆံမှုတွေတိုးလှုပ်လာရမှာအခုအာဆီယံနဲ့ထိပ်ပြီးပွဲကလည်းအဓိကအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်လာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်နဲ့ဒီ US အာဆီယံထိပ်ပြီးပွဲမတိုင်ခင်လေးကိုမြန်မာနိုင်ငံကအာဆီယံထူးထံသွားဖို့ရှိနေပါတယ်။မြန်မာဆိုင်ရာအာဆီယံထူးထံကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးဖြစ်ဒီလ20ကနေ23ရက်အတွင်းသွားမယ်လို့ရုတ်တရက်ကြေညာလိုက်တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီဆွေးနွေးပွဲကိုဖြုတ်ချကဆက်ရနာသိမ်းခဲ့ပြီးငြိမ်းချမ်းပြန်လည်တည်ဆောက်နိုင်ဖို့အာဆီယံဘက်ကကြိုးပမ်းလာချိန်မှာအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားရဲ့နိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်သွားမယ်အခုခီးစဉ်ထပ်ပေါ်လာတာလို့ AP သတင်းကဆိုပါတယ်။အာဆီယံဘုံသဘောတူချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထဲမပေါ်သေးတာကြောင့်အာဆီယံဆင့်မြင့်စည်းဝေးတွေတက်ခွင့်ပိတ်ပင်လာခဲ့ချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကိုယ်တိုင်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းမထူသေးပါဘူး။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှာတက်ခဲ့တဲ့ပြီးခဲ့တဲ့နှစ်အာဆီယံထိပ်သီးတွေကချမှတ်ခဲ့တဲ့ဒီဘုံသဘောတူချက်၅ချက်ထဲမှာအဓိကအနေနဲ့အကြမ်းဖက်တက်ခဲမှုတွေရပ်ဖို့ပါဝင်သည့်ပါဝင်ထိုက်သူတွေအားလုံးတွေ့ဆုံဆွေးနွေးကြဖို့နဲ့လူသားချင်းဆိုင်ရာအကူအညီပေးဖို့တွေကိုအဓိကတောင်းဆိုထားပါလေ။အရင်အာဆီယံလက်ချောက်ကထဘရူနိုင်းနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်တုန်းကတော့ထိမ့်သိမ်းခံရတဲ့အရင်မြန်မာခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတာမရလို့မြန်မာနိုင်ငံကမသွားနိုင်ခဲ့ဘူးလို့အာဆီယံရဲ့နှိစ္စသူတွေကဆိုထားပါတယ်
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ19 kHz 5953ညဘိုင်းဒိုမီတာ25 kHz 7183ညဘိုင်းဒိုမီတာ32 kHz 6335တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားအာဏာရှင်ကိုဆန့်ကျင်ဝန်တိုက်ပေးမယ်လို့ထိုင်းဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတချို့ကထူးထူးခြားခြားစည်ရင်သွင်းလိုက်ပါတယ်။ထိုင်းလီဒက်ထွက်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူချန်နဖောင်းဖောင်ပိုင်ကအခုယူကရိန်းအရေးဟာထိုင်းနိုင်ငံမှာစစ်တပ်ကြောတောင်နောက်ခံပေးထားတဲ့အစိုးရကိုဆန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုအတွက်အလိုလျောက်ဝန်ကူတင်တာပါလို့ပြောလိုက်ပါတယ်။အသက်28နှစ်အရွယ်ချန်နဖောင်ကထိုင်းစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြသူတဦးအနေနဲ့အခုယူကရိန်းပြည်သူတွေအတိုက်အခိုက်ခံရတာတွေ့ရလို့တကယ်ကိုစိတ်မကောင်းဖြစ်မိတယ်လို့ရိုက်တာသတင်းဌာနကမနေ့ကပြောပါရယ်ယူကရိန်းပြည်သူတွေလည်းထိုင်းမှာလိုဒီမိုကရေစီလိုချင်ပေမဲ့ကမ္ဘာအင်အားကြီးအာဏာရှင်နဲ့ကြုံနေရတာမို့ဝိုင်းကူခြင်းကြောင့်ဆက်ပြောလာတဲ့ချန်နဖောင်နဲ့တငယ်ချင်း9ယောက်ဟာထိုင်းနိုင်ငံကယူကရိန်းတန်ရုံကိုမနေ့ကသွားပြီးတော့အခုလိုစစ်သားအဖြစ်စည်ရင်သွင်းခဲ့တာဖြစ်ပါတယ်တကယ်တော့အခုအပတ်ထဲတရက်ထဲမှာကိုအခုလိုယူကရိန်းမှာစစ်ဝင်တိုက်ပေးခြင်းနဲ့ထိုင်းနိုင်ငံသား2000ကျော်နာမည်စည်းရင်းကိုအင်တာနက်ကနေစုဆောင်းရရှိထားပြီးဖြစ်တယ်လို့လည်းဒီအင်တာနက်ကနေစုဆောင်းရေးအဖွဲ့ကဆိုနေပါတယ်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအောက်သားသမားတွေကိုဘေကျင်းဆောင်းရာသီမတန်ဆောင်းအိုလံပစ်ပြိုင်ပွဲဝင်ရောက်ရှင်ပြိုင်ခွင့်မပေးတော့ဘူးလို့နိုင်ငံသားမတန်ဆောင်းအိုလံပစ်ကော်မတီ IBC ကပြောလိုက်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့တခြားအကစားအသင်းတွေကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုဝင်ခွင့်ပေးရင်သူတို့အနေနဲ့ပြိုင်ပွဲကိုသဘိမ့်မောက်မယ်လို့ချိန်ကြောက်လာတာကြောင့်ဘေကျင်းဆောင်းရာသီမတန်ဆောင်းအိုလံပစ်ပြိုင်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့နိုင်ငံတကာမတန်ဆောင်းအိုလံပစ်ကော်မတီဥက္ကဋ္ဌအန်ဒရူးပယ်ဆန်ကဘေကျင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်အစောပိုင်းတုန်းကတော့ IPC ဘက်ကအကစားသမားတွေဟာကျူးကျော်တဲ့သူတွေမဟုတ်တာကြောင့် IPC အနေနဲ့သူတို့ရဲ့စည်းမျဉ်းတွေနဲ့အညီရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံကိုစားပြီးမဟုတ်ပဲဝင်ခွင့်ပေးခဲ့တာပါဒါပေမဲ့ကျန်တဲ့နိုင်ငံတွေကမတန်ဆောင်းအိုလံပစ်ကော်မတီတွေကဒီလိုဆုံးဖြတ်ချက်ကိုပြန်ပြင်ဖို့မစဉ်းစားရင်ဆောင်းရာသီမတန်ဆောင်းအိုလံပစ်ပြိုင်ပွဲဟာအကြီးကျယ်ထိခိုက်လာနိုင်စရာရှိတယ်လို့ပြောတဲ့အကြောင်းဥက္ကဋ္ဌဖော်စင်ကပြောပါတယ်နိုင်ငံကိုစားပြီးမတန်ဆောင်းအိုလံပစ်ကော်မတီတွေအားသာသမားတွေနဲ့အားသာအဖွဲ့အတော်များကလည်းပြိုင်ပွဲကိုသဘိမ့်မောက်ဖို့ချိန်ကြောက်လာကြပြီးတော့အားသာရွာတွေမှာလည်းအခြေအနေတွေကသာသာရရာမဟုတ်ပဲထိမ့်မရတဲ့အနေအထားဖြစ်နေတယ်လို့သူကပြောပါတယ်ရုရှားနဲ့ဘယ်လာရုစ်နိုင်ငံကအောက်သားသမားတွေဟာသူတို့အစိုးရရဲ့လုပ်ရက်တွေရဲ့အကျိုးဆက်တွေကိုခံစားရတာဖြစ်တယ်လို့ပေါ်စင်ကပြောပါတယ်။ Beijing saw the Matanza Olympic Piano Mara Shaga Azadama Concepia on Belarus car Sunday out when Piano noted up to Barak. Kabarwama Kubin and in Kusamun at Esomu Salaja Senlani, we are bigger than February Lan, now Sombaka, Kusamu, Sachaya, I know that Esomu Sayaga, I know just sing it. Hello, Kabajama, you put a blue issue yet. Inganiga told the Abbasin, sing Kalama, Pobia Tavare. Damadika Yoga, Zugu, Omin Cholana, and Milo, Jinan, I moved. They saw me did it at John WHO, Chike, Doctor Tedros, Gabriel Sweska, three Pivare. February Nasatianigan in the second year, Tikabadwama, Kubin, and in Kayoga, now Takusa to Sedanet, they saw you chow down she, hello, WHO, Suvare. Pacific now binded that Kurebe, Yoga, Kusa to Tonsani Yaga, no Tola, we got, they saw you, Nasani Yaga, no Tola, hello, let Yovare. WHO yet did that each Chakurema, Mirabele, she binded Dagara, Yoga, Kusamu, Tonsali Yaga, no net, Sanya in the Jasinga, we got, they saw no Naro, Liaga, no she, hello, Piovare. Tabi Africa data, Shidong Asha, Yobane, America data, the Malay figure, the Rimba, the Dream Virus, the Sodu, the Dreddy, just sing it, hello, WHO, a person, sing Kalama, Pobia Tabare. Coronavirus, Kusamurigo, Nigalila, Songjin, the American, Bidon, John Hopkins, Dagu, in Ethiopian, Yaro, Kwaroma virus, Kusakan, Dutan, Lia, Lise, Jonet, the Soduga, Marasma, Kudan, Jodan, Vilu, Pobia Tabare, yeah. ဖိလစ်ပိုင်နိုင်ငံရဲ့စွမ်းအင်ကဏ္ဍမှာနျူကလ িয়ার ဖိလစ်ပိုင်စီးပွားရေးအတွက်အဓိကကျတဲ့သမိုင်းမတိုင်းတစ်ခုဖြစ်လာနိုင်ွယ်ရှိပါတယ်။သမ္မတဒူတာဒေဟာသူ့ရဲ့ခြောက်နဲ့သမ္မတတန်ကုံဘို့၃လအလိုမှာလက်မှတ်ထိုးလိုက်တာဖြစ်ပြီးတော့ဒီမိန်ထဲမှာတော့ဘာတန်နျူကလ িয়ার စွမ်းအင်ထုတ်လုပ်တဲ့စက်ရုံကိုပြန်ဖွင့်ဖို့ကိစ္စကိုလည်းသုံးသပ်ကြဖို့ညွှန်ကြားထားပါတယ်။ဖိလစ်ပိုင်စွမ်းအင်ဝန်ကြီးအယ်ဖွန်ဆို
နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဝင်းမြင့်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေကြာတာပရင်းနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပွက်ချက်တွေတင်ပြပေးတော့မှာမို့ပထမဦးဆုံးနိုင်ငံတကာမှာထိပ်တန်းရောက်နေတဲ့ယူကရိန်းရုရှားပြည်ပကသတင်းနဲ့စကြရအောင်ပါ။ယူကရိန်း ရုရှားကယူကရိန်းနိုင်ငံနဲ့ဝင်ရောက်တိုက်ခိုက်နေတာဒီကနေ့ဆိုသတင်းတစ်ပတ်ရှိသွားပါပြီ။ကြိုးကြော်တိုက်ခိုက်မှုကိုကုလသမဂ္ဂအထွေထွေညီလာခံကကန့်ကွက်ရှုံချကြောင်းအဖွဲ့ဝင်နိုင်ငံတွေအများစုကတင်းကြီးတင်းကျပ်မဲ့ပေးထောက်ခံခဲ့ကြတဲ့တိုင်အောင်ရုရှားတပ်ဖွဲ့တွေကတော့ယူကရိန်းကိုဆက်ပြီးတိုက်ခိုက်နေစေဖြစ်ပါတယ်။ဗီအိုအေပင်နဂွန်သတင်းတောက်ကာလာဘတ်သတင်းပေးပို့ထားတာကိုမ
ukrain ko lat nat ji yin ne set lat pit khan tat thai ni de lo ukrain taung ban kharsan myu russia sit ta auk cha twa bi lo tadin nwe ga phaw pya cha ba de russia chu chaw mu ri sa tin nyin ga sa lo ukrain yet da thauk chi tei song ja ma mho thi kai thain ya ya kai cha de lo ukrain su ya ga pyo ba de nay ja twan ga myu ji yin ma lu ri pe lo ya ni ya auk ka kwe yu bi kho long ni cha da lo kai myu lo ga di sei yong ma ro clean ngai rwe ko ni ya khan ne ma mwe phwa pe ni ya ba de
sheltering wherever they can, including children receiving cancer treatment who are now living in the basements.
Cancer yoga khan sa ni ya de klin nge de pa win dilo klin nge de ha ukraine ga sei yong mi au khan ni ma ni ni ja ara ba sian won ni tu na pyu de ga tru tat nai da la a kaung song pyu su saung shao pe ni ja ba de mi pyin ma pao kwe mu de ga shi ni ba de set sia kaung long ma de
russia si wan yin lo ngan ni a paw pei so tan khan mu de tu mi cha ma me a chang le american ning ngan cha yin win ji anthony blinken ga chin ya cha ba de ဒီပြင်ကတော့ယူကရိန်းပြည်သူကိုတိုက်ခိုက်ရမှာသုံးနဲ့တိုက်ခိုက်ရေးလက်နက်ထုတ်လုပ်မှုတွေမှာပါဝင်နေကြတဲ့ကာကွယ်ရေးနဲ့ဆက်ဆက်တဲ့အဖွဲ့အစည်း22ခုကိုပြစ်မှတ်ထားရေးယူမှာပါရုရှားလေရင်တွေအမေရိကန်လေပိုင်နဲ့ထဲပြန်တန်းခွင့်လဲလက်ရှိမှာပိတ်ပင်ထားတယ်လို့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေကိုကူညီပေးနေတဲ့ဘဲလာရုစ်နိုင်ငံကိုလည်းဒီလိုပိတ်ဆို့တိုက်ခိုက်မှုတွေချမှတ်ထားပါတယ်တစ်ချိန်တည်းမှာပဲယူကရိန်းဘက်ကခုခံတိုက်ခိုက်မှုတွေအပြင်စာနယ်ရိတ်ခါနဲ့လောင်စာဆီပြက်လက်မှုတွေကြုံနေရတဲ့ရုရှားစစ်ကားတွေခီးဖ်မြို့တော်အနီးရပ်ထားရတာမှာစစ်ရင်နှင်းကကီလိုမီတာ60ကျော်လောက်တောင်ရှိတယ်လို့အမေရိကန်ဆိုရအရာရှိတွေကပြောပါတယ
် To the Russian soldiers sent to the front lines of an unjust unnecessary war.
တရားမျှတမှုရှိတဲ့မလိုအပ်တဲ့စစ်ပွဲတစ်ခုအတွက်ရုရှားစစ်သားတွေရှေ့တန်းပို့ခံနေရပါတယ်။မင်းတို့ခေါင်းဆောင်ကမင်းတို့ကိုလိမ့်နေတာပါ။စစ်ရာဇဝတ်မှုတွေမချိုးဖောက်ကြပါနဲ့။လက်နက်စွပ်ပြီးယူကရိန်းကနေထွက်ခွာကြပါလို့ကျွန်မပြောချင်ပါတယ
်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီကရုရှားစစ်သားတွေကိုတိုက်တွန်းပြောကြားသွားခဲ့တာပါ။ဒီသတင်းနဲ့အစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကသူရဲ့နျူကလ িয়ার အင်အားကိုတူးချဲ့ချသွားမယ်အကြောင်းသတိပေးခဲ့တဲ့အပေါ်မှာလည်းအမေရိကန်ပြည်ထောင်စစ်ဌာနချုပ်ကဒီကနေ့ရှုံချပါရယ
် Such provocative rhetoric and possible changes to nuclear posture involving the most consequential weapons and our respective
ဒီလိုရန်လိုတဲ့ပြောဆိုမှုတွေနဲ့စိုးကြိုးအများဆုံးလက်နက်တွေပါဝင်တဲ့နျူကလ িয়ার အင်အားပြောင်းလဲသုံးနိုင်တယ်ဆိုတာတွေကဘလို့မှလက်ခံနိုင်စရာမရှိပါဘူး American ပြည်အောင်စုကတော့ဒီလိုလုံရမျိုးလိုက်ပါလှုပ်ဆောင်မှာမဟုတ်ပါဘူး
အမေရိကန်ဘက်ကနျူကလ িয়ার လက်နက်တိုက်ခိုက်မှုတွေလုပ်လာနိုင်တဲ့စူရာမျိုးနားလည်မှုမရစေဖို့အတွက်ကိုလည်းအမေရိကန်ကတိုက်ချင်းပြပဲ့တင်းတဲ့မစိုင်းတုံးကြီးစမ်းသပ်မှုတချို့ဒီသတင်းမှထဲလို့ကိုစီစဉ်ချတာကိုတော့ပင်ဒဂွန်စစ်ဌာနချုပ်ကရွှေ့ဆိုင်းလိုက်တယ်လို့ပင်ဒဂွန်ပြောခွင့်ရဂျွန်ကာဘီကပြောပါတယ
် We did not take this decision lightly but instead to demonstrate that we are a responsible nuclear power
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့လွယ်လွယ်ချမှတ်တာမဟုတ်ပါဘူးကျွန်တော်တို့ဟာနျူကလ িয়ার အင်အားကိုတာဝင်မဲ့အတုံးမချဘူးဆိုတာပြသဖို့အတွက်ဖြစ်ပါတယ
်။ယူကရိန်းတပ်ဖွဲ့တွေအတွက်အကူအညီတွေကိုတော့အမေရိကန်ကဆက်လက်ထောက်ပံ့ပေးနေပါတယ်။တချို့ထဲမှာလည်းရုရှားတိုက်ခိုက်သူတွေအနေနဲ့ကနေဦးအစ်မကိုပဲဆုံးရှုံးမှုတွေကြုံရမယ်ဆိုတာသင်ခန်းစာရရစီမယ်လို့အမေရိကန်ကသတိပေးထားပါတယ်ရှင်
။မခင်ဖြစ်သေးတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာတော့မြန်မာပြည်အတွင်းကပေးပို့တဲ့သတင်းလွှာတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။
ဒီလိုအမေရိကန်တန်ကနေစဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်တက်တီစီကိုနေစဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။တော်ရရှင်တို့ခုနဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပတင်းနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကသတင်းပေးပို့ချက်တွေကိုတင်ပြပေးသွားတော့ပါမို့ပထမအဦးဆုံးတော့ကရပြည်နယ်အတွင်းကတိုက်ပွဲသတင်းကိုတင်ပြကြပါမယ်။ကရင်ပြည်နယ်ဒီမော်ဆိုးမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဒီကနေ့လဲတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီမော်ဆိုးမြို့နယ်အနောက်ဖက်ချမ်းကစီလီတုံးကျေးရွာမှာဒီနေ့မနေ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေစစ်ကြောင်းသွားတဲ့လမ်းကြောင်းတစ်လျှောက်ရွာတွေဘက်မှာနေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမောင်ကပြောပြပေးမှာပါခင်ဗျာ။
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒီကနေ့မှလည်းစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့ဒေါ်ပေါကလေကျေးရွာနဲ့မဝေးတဲ့စီလီဒုံကျေးရွာတဝိုက်မှာတော့ဒီကနေ့မနက်စောပိုင်းကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ
်။မနေ့ကတော့ဒီဒေါ်ပေါကလေပေါ့နော်ဒီမနက်ကတော့ပြောစီဒေါ်ပေါကလေရဲ့ဆောင်ဖက်မှာဒီလိုဆိုရရမှာတက်ပြောရောက်လာတာပေါ့နော်ဒီစစ်ကြောင်းပြောပြလာတာမျိုးရှိတယ်ကြဒီနေ့အစောကြီးပေါ့နော်အာယုံဦးအချင်းနေစပြီးတော့ဒီနေ့ဟိုပါ7နာရီကျော်ကျော်လောက်ထိသူစိုက်ပွဲကျင်းထန်နေရတော့ဒီကနေ့စဉ်နေ့တိုင်းရဲ့လည်းဒီမှာသုံးလို့ရသလားစစ်ကြောင်းကဒီကစက်ပြီးတော့ရှေ့တက်လာပေါ့နော်ရှေ့တူတဲ့အခါကျတော့တိုက်ပွဲကအဲ့လိုမျိုးခဏခဏဖြစ်ပေါ်နေကြတာအဲ့ဒီမင်းမင်းများများနေလို့ဒီမင်းမင်းများတိုက်ပွဲအရေးကြီးတယ်နော်တခြားရက်တွေထဲဆိုင်နေတဲ့ကလည်းလက်ကြည့်လို့ပြောဆိုင်နေမရှိတယ်။စကားစကားလည်းလက်ကြည့်အရေးဆိုင်နေရတော့
စီလီဒုံကျေးရွာဟာဒီမော့ဆိုမြို့နယ်ရဲ့အနောက်ဘက်မှာတည်ရှိတာပါစစ်တပ်ခြေဆိုင်ထားတဲ့တပ်စခန်းကနေလည်းတိုက်ပွဲဖြစ်နေတဲ့ဘက်ကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်လူနေအိမ်နေစစ်ပြေးဒုက္ခတွေယာယီပုန်းခုန်နေတဲ့နေရာတွေဘက်ကိုလည်းလက်နက်ကြီးတွေကျခဲ့ပါတယ် စစ်တပ်ကစစ်ကြောင်း၃ကြောင်းနဲ့ဒီမော့ဆိုမြို့နယ်ဘက်မှာထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတဦးကပြောပါတယ်။
စစ်ကောင်စီကဒီမိုးပြတဲ့နေအခြေတက်လာတာပေါ့နော်။ဒါကြောင့်မပြတော့တော့ဒီကြောင်ခါနားမှာလည်းဒီလက်နေကြီးနဲ့ထုတ်တာတော့ရှိတယ်ပေါ့ဒီမိုးနဲ့ပိုင်းပေါ့နော်။စစ်ကောင်စီကဒီမိုးပြတဲ့နေအခြေတက်လာတာပေါ့နော်။ဒီဆေးကျော်လို့ရှိတာအများတော့မိုးပြေးနားမှာသိထားရှိလေနားမခုံတဲ့ဒီဟိုဘာလဲဆိုင်နေမှာသိထားရှိအတူတူဖြစ်ဖြစ်ရှိလာတော့ရည်လာတယ်ပေါ့နော်။ဒီလိုရှိလာတာဒီမိုးစုံကိုသူတို့
စစ်တပ်ဘက်ကအပြင်းထန်ထိုးစစ်ဆင်နေပုံရပါတယ်။ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်အတွင်းဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲစတင်ပြင်းထန်ခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့လောက်ကလေးကဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းနီမှာလည်းဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါဒီကနေ့မတ်လ3ရက်နေ့အထိဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေလေကြောင်းနဲ့တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ဒီအခြေအနေတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရလို့အခက်အခဲဒုက္ခအမျိုးမျိုးနဲ့ကြုံတွေ့နေကြရပါတယ်ရှင်
မဆုံးမတင်ပြပေးကြတာပါခင်ဗျာ။ View American တန်ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာအပြင် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကုန်စည်နှုန်းတွေကြီးမြင့်နေတဲ့သတင်းကိုတင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်မှာအခြေခံစားတောက်ကုန်တွေနေ့စဉ်နဲ့အများဈေးတက်နေတာကြောင့်ဒေသခံပြည်သူတွေအခက်ကြုံနေကြရပါတယ်။ကုန်စည်နှုန်းတက်ရုံသာမကဘဲတချို့ပစ္စည်းတွေဝယ်နိုင်ဖို့ပါပစ္စည်းရှားပါပြတ်လတ်တဲ့အခြေအနေဖြစ်နေတဲ့အကြောင်းရောင်းဝလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာငွေတန်ဖိုးကျဆင်းတာတွင်းကုန်တွေရှားပါးလာတာကြောင့်ကုန်စည်နှုန်းတွေမြင့်တက်နေပါတယ်။အဲ့ဒီတဲကမှပြည်မဘက်ကလာတဲ့စားတောက်ကုန်တွေကိုအဓိကဝယ်ယူစားသုံးနေရတဲ့ရခိုင်ပြည်နယ်မှာဆိုရင်စားသုံးကုန်တွေဈေးတက်ရုံမကဝယ်နိုင်မှုပစ္စည်းပါရှားနေတာကြောင့်ဒေသခံတွေအတော်လေးအခက်ကြုံနေရပါတယ်။အခြေခံလိုအပ်တဲ့ပစ္စည်းတွေကိုပါဝယ်ဖို့ခက်ခဲနေတဲ့အကြောင်းစစ်တွေမျိုးမင်းကန်စည်းမှကုန်စည်ရောင်းတဲ့ဒေါ်သိမ်းမေကအခုလိုပြောပါတယ
်။ပစ္စည်းတွေကလည်းဒီကနေ့ဈေးတွေပေါ်လာတယ်။မိသေးကရောစီးနင်းတန်ကရောအကုန်ဈေးပေါ်တာစီတပလင်းတောင်မှာစီတပလင်းကောင်၄000ဈေးလုံး၄000နဲ့၄00ဝင်နေရပြီစီတပလင်းကိုအခုမစီသေးပါလို့အားတောင်ဒေါ်လေးတို့ဝေဆနာဘောက်ရှင်းနေမရှိဘူး။စီကနေပါတယ်လို့ဆို။အမိုးဝင်းတော့မရောက်သေးဘူး။အဲ့လိုတည်းကုန်သိမှုမမီရောမိမရလို့ဖျောင်းတယ်ကိုရာတော့ရောဘလားဟာခဲ့တယ်တတရရကကြုံပြင်းနေရပြီ။မိုးတော့မကြောက်ဘူးတော့မရောဘူး။
ရခိုင်ပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ပြည်နယ်တစ်ခုဖြစ်သလိုဒေသတွင်းအဓိကစားတောက်ကုန်တွေကိုလည်းရန်ကုန်အပါအဝင်တခြားပြည်နယ်တွေကတင်သွင်းနေရတာပါ73စီဈေးနှုန်းမြင့်တက်သလိုတည်ယူပို့ဆောင်ရေးဈေးရိတ်ကြီးမြင့်နေတာကြောင့်ပြည်မကလာတဲ့စားတောက်ကုန်တွေလည်းဈေးနှုန်းမြင့်တက်နေပါတယ်ရခိုင်မှာကုန်စည်နှုန်းမြင့်တက်နေတဲ့အခြေအနေကိုဒေါ်သိန်းမေကအခုလိုပြောပါတယ
်ရန်ကုန်ကလာတာကတပေါ်ဒီတလုံးကိုဒေါ်လေးတို့150ရတယ်စစ်တယ်ဒေါ်လေးတို့နေရာရောက်မရဘူးဝေလာပြီရောက်မလာဘူးငွေကြေးဆိုလို့စတဲ့ဟာကတပိတ်တော့2300ဝယ်ရတယ်2500ဝယ်ရတယ်မရင်ပြီးလို့ကြာရင်1000ဝယ်ရတယ်3000ဝယ်ရတယ်ဟုတ်ကဲ့ပြန်လာလာအဲဟိုရန်ကလာတဲ့ပစ္စည်းတွေအဆုံးပဲပေါ့ဟိုနောက်မူလာဦးအမေရောမူလာဦးအမေကအဲ့ဒါကတပိတ်တော့9500ဝယ်ရတယ်9000ဝယ်ရတယ်ညနေက9000ဝယ်လာတာဒီနေ့9500ဝယ်လာရတော့လို့ဒီနေ့တည်းပို့ပြီးနေနေနေရောအဲ့ဒီကအကလေးအကအစငွေတရတိုးတော့ဒီဈေးရောင်းတဲ့လူရဲ့မပြောဘူ
းအခုလိုစားတောက်ကုန်တွေဈေးတက်နေချိန်မှာအလုတ်ကင်ခွင်လန်းတွေရှားပါနေတာကြောင့်မိသားစုစားဝတ်နေရေးခက်ခဲနေတယ်လို့မြဝဒေတာကန်တူဖြစ်တဲ့မလငွေကပြောပါတယ်ဟု
တ်တော့ငွေနဲ့ထွက်ငွေနဲ့ကလမ်းမနေဘူးရဲ့စဝင်းတစ်သောက်ဈေးထွက်ငွေကနှစ်သောက်ဖြစ်နေတယ်အဲ့ဒီလိုနေတက်ပြီးစားနေရတာပေါ့ကုန်စည်နှုန်းကတအားတနေတာကိုစားကပြည်ကျော်နေတဲ့ဆိုရင်ရွှေရွှေသသဆိုတရားမှတစ်လောက်လောက်ကိုသုံးခွင့်ရတယ်အခုကစလောက်နဲ့မရတော့ဘူးအခုကစလောက်ခွင့်နှစ်လောက်ပေါက်တယ
်အခုလိုခက်ခဲတဲ့အချိန်တွေနဲ့ပတ်သက်ပြီးတက်ဆိုင်ရာအစိုးရအနေနဲ့ဖြေရှင်းပေးစီလိုတယ်လို့လည်းစစ်တွေမျိုးမင်းကန်စည်းမှကုန်စည်ရောင်းတဲ့ဒေါ်သိန်းမေကပြောပါတယ
်အဲ့လိုခက်ခဲတွေကတပြေးလုံးဖြစ်နေတာကိုစားလို့ရဘယ်လိုလုပ်ပြီးဟိုအစိုးရအစိုးရအစိုးရပေါ်မှာမူတည်တာလားမသိဘူးသူအန်တီတို့ကအဲ့လိုပဲမြင်လို့
ကိုစေခုနေရာမှာတခုလောက်တည်းခွန်ချိုးတိုးတဲ့အောင်လုပ်ပေးပါကျွန်တော်တို့အဲ့လိုပဲခုလောက်နေရာမှာတခုနေရာမှာမှခွန်ချိုးတဲ့နေရာမှာပေးဘူးဆိုရင်ဒေါ်လေးတို့ရခိုင်ကြီးဒုက္ခရောက်တော့တာပေါ့အလူမင်းရဲ့အတွက်လည်းမဟုတ်ဘူးနော်ဒေါ်လေးကတကယ်တည်းချင်တဲ့အဲ့လိုပြောတာပါအခုလိုရခိုင်ပြည်နယ်မှာကုန်စည်နှုန်းတွေဈေးမြင့်နေချိန်မှာပဲရခိုင်ကနေကုန်ပစ္စည်းတွေမှာယူနေရတဲ့ချင်းပြည်နယ်
ဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့လောင်စာစီဈေးတွေတက်လို့အငားရင်မောင်းသမားတွေအခက်ကြုံနေရတဲ့တဲ့တွင်ကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာ73စီဈေးတွေဆက်ပြီးတက်လာတာကြောင့်ရန်ကုန်မန္တလေးနဲ့တချို့မြို့ကြီးတွေကတက္ဆီအငားရင်မောင်းအများစုခါထွက်ချေမကိုက်တော့ပဲအလုပ်ရနာလိုက်ကြရပါတယ်တချို့တက္ဆီပန်းရှင်တွေဆိုရင်ကားတွေရောင်းပြီးတခြားလုပ်ငန်းတွေပြောင်းလုပ်ကုန်ကြပြီလို့တက္ဆီရင
ဒီနေ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုချိုချိုသိန်းကပြောပြပေးမှာပါခင်ဗျာ။မြန်မာနိုင်ငံမှာ73စီစီးတွေတဖြည်းဖြည်းတက်နေတော့ဒီနေ့မတ်လ3ရက်နေ့မှာဆိုတလီတာကို7000ကျော်အထိဈေးတက်သွားပါတယ်။ရန်ကုန်မြို့မှာဓာတ်ဆီ95တလီတာဈေးကညနေပိုင်းမှာ2300ကျပ်အထိရောက်ခဲ့ပါတယ်။အခုလို့73စီစီးတွေတက်နေတာကြောင့် 900မောင်းအလုကအရင်လိုအဆင်ပြေတော့ဘူးလို့ရန်ကုန်ကတက္ဆီရင်မောင်းတွေကပြောပါတယ်။တက္ဆီ50ရဲ့လူနေသွားတယ်လို့စီစည်းနဲ့အုံနာကတွေကြောင့်အမျက်ကြံမှုရုန်းကန်နေရတယ်လို့ရန်ကုန်မီတာတက္ဆီရင်မောင်းများအသင်းကကိုထူးခန့်အောင်ကပြောပါတယ်။
ဒီအုံနာရရတာတော့ဒီလိုပဲဟိုကားတိကျစရိတ်ပါညာမြင့်တဲ့တယ်ဆိုပြီးတော့တစ်ချက်ကို600000ပြီးတောင်းတဲ့လူရှိကြည့်တယ်ကွာ။အများမကြံတဲ့အတွက်တချို့တက္ကစီရေမောင်းတွေကားပိုင်ရှင်စီကားပြန့်အကြတာတွေရှိနေတယ်လို့
မန္တလေးတိုင်းအငားရင်အသင်းကကုသားငယ်ကဗီယူကိုပြောပါတယ်ဒီမှာဘာဖြစ်လဲဆိုတော့ရေးတော့လိုက်ပြီဆိုရင်အဲ့ဒီဟာဈေးများတယ်ဆိုတဲ့အနေအထားတစ်ခုကိုကျွန်တော်များပြောနေကြကျွန်တော်တို့ကလည်းဘာဖြစ်နေလဲဆိုတော့အခုကျွန်တော်ဟိုတားဒီသာသွားရင်ဒီဟာအဖြစ်ကတန်းခွဲပို့တော့ဆဲမှာသွားလို့ရနေတယ်ဒီသားရအောင်ကျွန်တော်ဈေးတော့လိုက်ပြီဆိုရင်ဟုတ်လားဆိုပြောပြီးတော့ဟုတ်တယ်ဆောက်အဲ့ကျွန်
ကားတွေတော်တော်များများရှိပါတယ်။တက္ကစီလုပ်ငန်းထောင်ထားတဲ့သူတွေလည်းလုပ်ငန်းပြောင်းလုပ်တာတွေရှိနေတယ်လို့သူကပြောပါတယ်။မြို့ပေါ်ကအငားရင်တက္ကစီတွေမကဘဲရန်ကုန်နေပြည်တော်မန္တလေးမုံရွာစကိုင်းကချင်းစသဖြင့်တမျိုးနဲ့တမျိုးစုပေါင်းပြည်ဆွေးနေတဲ့တက္ကစီလုပ်ငန်းတွေလည်းဓာတ်ဆီဈေးတက်လို့ရင်းစည်းကြတွေတက်နေပါတယ်။
ရန်ကုန်မြို့မှာအငားရင်လိုင်စင်နဲ့ပြည်ဆွေးနေတဲ့တက္ကစီစီးရေကခုနှစ်တောင်းနဲ့ဆယ်တောင်းကြားမှရှိတယ်လို့တက္ကစီအသင်းအဖွဲ့တွေကဗီဒီယိုကိုပြောပါတယ်။တက္ကစီငားရင်ထဲမှာ
လုံးလုံးရင်းမတည်နေတာလမ်းမဆက်တော်ရေးပြတ်တော့တာတွေကြောင့်မြို့ကြီးတွေရဲ့စာရင်အရင်ကတည်းကဓာတ်ဆီဈေးအစပေါင်းများစွာတက်နေတာပါ။ဒီကြတဲ့တစ်ပတ်ကဆိုရင်ကချင်ပြည်နယ်ပူတာအုပ်ဘက်မှာဓာတ်ဆီတကားလန်းကိုကျပ်၄000အထိဈေးတက်ခဲ့ပါတယ်။ကမ္ဘာပေါ်မှာလောင်စာဆီအဓိကတင်ဖို့ရောင်းချတဲ့နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာကြောင့်ကမ္ဘ
ပြောပြခဲ့တာပါခင်ဗျာပြည်အမေရိကန်တန်ကနေကြာတာပရိနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နှဆင်ကြပါအောင်ခင်ဗျာ
UNMRI စီစဉ်ရဲ့ရေဒီယိုနဲ့ဂျုံမြန်ဆန်ကထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု UAE Mobile App အဖြစ်ကို Smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပလင်းနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကျမရေကန္တာဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောကစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော့မှာပါပထမအဦးဆုံးတော့ကျမရေကန္တာနဲ့စပါမယ်ဒီတပတ်ကျမရေကန္တာမှာ Omicron ဆက်တွဲနှလုံးထိခိုက်တာကိုပြောထားပါတယ်ကိုဗစ်မျိုးကွဲသည့် Omicron တွေ့ပြီးမြန်မာကိုဗစ်စရုပ်ထလိုင်းနဲ့အတော်များများကူးစက်ခံရခြင်းမှာနောက်ဆက်တွဲဆိုးရိမ်မှုတချို့ရှိလာတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီကိုဗစ်မျိုးကွဲသည့်ရဲ့ထူးခြားတဲ့နောက်ဆက်တွဲနှလုံးထိခိုက်မှုကိုဘယ်လိုတွေ့ထားပြီးဘယ်လိုလက္ခဏာတွေကိုသတိပြုစောင့်ကြည့်သင့်ပါသလဲဒီအကြောင်း New York မြို့ White Cough Heights ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုဖုန်းကတဆင့်ကူညီပေးနေတဲ့ကူးစက်ယောဂအထူးကုဒေါက်တာဇေယျသက်ကိုကိုမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာဇေယျသက်ကကျွန်တော်အခုအိုမီကရွန်မျိုးသစ်ကပေါ့နော်အရင်ကြာစားမျိုးဟောင်းနဲ့ရှင်လိုက်လို့ရှိရင်ပြော့တယ်ဆိုတဲ့ယူဆမှုတချို့ရှိနေခြင်းပါမြန်မာနိုင်ငံမှာအခုဒီသရုတ်ထလိုင်းတွေကူးစက်ခံရတဲ့သူကလည်းတော်တော်များလာပြီးတော့ဒီနောက်ဆက်တွဲဘလို့ဆက်ဖြစ်နိုင်မယ်ဆိုတာကိုစိုးရိမ်မှုတစ်စုံတရာလည်းရှိလာကြပါလို့ဆရာအဲ့ဒီခါကျတော့ဒီအရင်ဒေါက်တာတို့ကဖြစ်ခဲ့တဲ့နောက်ဆက်တွဲနဲ့ရှင်းကြည့်လိုက်မယ်ဆိုရင်အခုဘလို့ထူးကြတာမျိုးကိုဆရာတို့စပေးထားပြီလေဆရာ
ထူးကြတာဆိုတော့နံပါတ်1ကပေါ့နော်ကျွန်တော်တို့စီမံဒီနှလုံးနဲ့ပတ်သက်တဲ့ကိစ္စလေးနည်းနည်းပါးပါးရှိလာတယ်နှလုံးကုန်တာညံတာပေါ့နော်နောက်ပြီးတော့နှလုံးအားနည်းသွားတာပေါ့လေကျွန်တော်တို့ကတော့ heart failure လို့ခေါ်တာပေါ့နော်အဲ့ဒီအပိုင်းလေးတွေ့လာတယ်ကျွန်တော်တို့အားလည်းနည်းနည်းလေးကြောက်လာတယ်ကြောက်လာဆိုဘာလို့လဲဆိုတော့ဒီပထမတစ်ခေါက်တုန်းကဖြစ်တော့ဖြစ်တယ်ကိုယ်တလောက်ကြီးကြီးမတွေ့တော့ဘူးကွနော်ဒီတစ်ခေါက်ကကျွန်တော်တို့ကြည့်တယ်ဆိုရင်လူကြီးပမာဏအနည်းပါလေဒါပေမဲ့လည်းနှလုံးနဲ့ပတ်သက်တဲ့ဒုက္ခရောက်တဲ့လူတွေတော့ကျွန်တော်တို့ဒီတစ်ခေါက်မှာထူးထူးခြားတွေ့လာပထမတစ်ခေါက်မှာကျွန်တော်တို့ဘာတွေ့လာလဲဆိုတော့တစ်မျိုးစီပေါ့နော်အဆုတ်ပေါက်တယ်လို့ပြောတာပေါ့နော်ညူမိုမီဒီယာဆန်နယ်လို့ကျွန်တော်အင်္ဂလိပ်လိုသုံးတာပေါ့လေအဲ့လိုနဲ့ဒုက္ခရောက်တဲ့လူတွေကိုတွေ့တယ်နောက်တစ်ခုကရှူးကတွေမတရားတက်ပြီးတော့အခုချိန်ကြာမှစပြီးတော့ဒါအပ္ပိစအဖြစ်ဖြစ်တာတို့ငကိုတော့ကစီးကြောကအခန့်ရှိတဲ့လူကနေမတရားတစ်ဖြင့်စီးကြောပြေထောင်တက်သွားပြီးတော့ BK လို့ခေါ်တဲ့ဟိုစီးကြောရဲ့အစုံအစုံဆုံးစိတ်စခုလို့ဟာမျိုးရောက်တာတို့နော်ဆိုအဲ့လိုမျိုးလို့ကျွန်တော်တို့ကထူးထူးခြားခြားကြီးကိုတွေ့ရတာပထမဆုံးဝေ့တုံးပါပေါ့နော်အဲ့ဒီခါဒေါက်တာမှာကျတော့ကျွန်တော်ကခုနဟာဒီလောက်မတွေ့ရတော့ပြန်ဘူးပြီးတော့အဲ့လိုရှုကပြဿနာလေးရတော့တွေ့တော့တွေ့ရတယ်ဘာတွေသက်တွေ့လာလဲဆိုတော့ဒီဒေါက်တာမှာကျတော့အောက်ဆီဂျင်အရန်ကိုလုပြီးတော့လူတွေတော်တော်ကြီးကိုခုခုပြုံးနေပေါ့နော်အသက်အနေနဲ့ဆုံးဆုံးနိုင်တဲ့အနေအထားလေးတွေ့ရပြန်တော့တခါအဲပြီးတဲ့ပြီးတော့ဒီ Omicron ကြတော့ဒီလိုရှုခက်ပြဿနာလေးရတယ်လောက်တော့မရှိတော့ပြန်ဘူးတကယ်အခုနောက်အဆုံးပေါက်တဲ့ဟာတယောက်မှမတွေ့ရတော့ဘူးကွတော်တော်ကြီးကိုထူးထူးဆန်းဆန်းကြီးဖြစ်သွားတာ
ဟုတ်ကဲ့ဆရာအဲ့တော့နှလုံးကိုဘယ်လိုထိတာကိုသွားတွေ့လဲဆရာ
ဆိုတော့ဘာကြီးသွားတွေ့လဲဆိုတော့ဟိုလူများပြောသလိုဆိုနှာစီးချောင်းဆိုရင်တက်တက်ပဲလေပင်နိုင်အောင်တက်တက်လောက်ဟုတ်ပါလေဒါပေမဲ့လည်းအခုလည်းတွေ့ပါတယ်ရှားနိုင်ငံတွေမှာအနီးနားချင်းနိုင်ငံတွေဖြစ်တဲ့ဟောင်ကောင်နဲ့စင်ကာပူတို့မှာဖြစ်နေတယ်ပေါ့နော်ဆိုတော့အခုဆိုရင် CDC က level 2 alert တောင်ထားလိုက်ပြီပေါ့နော်ဟောင်ကောင်ဆိုတော့လေတော်တော်လေးများတယ်လို့ထင်ပါတယ်ကျွန်တော်ထင်တာလေ level 2တောင်ဖြစ်သွားပြီဆိုတော့လေဒီလူတွေမှာဒီ virus တွေကတနည်းအားတနည်းအားဝင်သွားတဲ့ခါမှာသူ့ဟာသူ့နေရာအနေအထားလေးတွေရှိတယ်သူ့ဘယ် organ ကိုကြိုက်တယ်လဲဆိုပြီးတော့ဖြစ်တဲ့အပိုင်းတွေမှာဖြစ်လာတယ်ဒီတစ်ခါကထူးထူးခြားခြားပါအောင်တော့တွေ့တယ်ဆိုတော့ lung ဆိုတော့သိတော့မကြည့်ဘူးထိတဲ့လူလည်းထိတယ်ဒါပေမဲ့အလောက်ကြီးတော့မကြည့်ဘူးအဲဘယ်နေရာတွေမှာသွားပြီးတော့အထိများတယ်လေဆိုတော့ဒီတခြားသော organ တွေဖြစ်တဲ့အဓိက organ ဖြစ်တဲ့နှလုံးကိုတော်တော်လေးသွားပြီးတော့စကားပြောတဲ့အပိုင်းလေးတွေ့တယ်ပေါ့လေနှလုံးရောင်တယ်ပေါ့အဲလူတွေကဘာဖြစ်လဲဆိုတော့နှလုံးအားနည်းသွားတဲ့လူတွေရှိတယ်တချို့လူတွေကကြတော့နှလုံးခုန်တာတွေညံ့သွားတယ်မတိချုပ်လူတွေကနှလုံးခုန်တာတွေအရန်နှေးသွားတယ်ဒါလူကြီးတွေနေပေါ့ဘူးလို့လူငယ်တွေမှာကျွန်တော်တို့တွေ့တာအဓိကလူငယ်တွေမှာတွေ့တာဆိုတော့ယောဂါကတော့ကြောက်စရာမကောင်းတဲ့ယောဂါတော့ဟုတ်ပါတယ်ဒါပေမဲ့လည်းသူနဲ့ပတ်သက်တဲ့စိုးကျိုးအပိုင်းတွေရှိတယ်ပေါ့လေသူကျွန်တော်တို့သိလာတဲ့အပိုင်းက hard ပေါ့နော်နည်းနည်းလေးထိတယ
်ဟုတ်ကဲ့ဆရာတော့ Omicron ကအခုက3လသားနေပါလားပေါ့နော်ကဘာပေါ်မှာဖြစ်လာပြီးတော့ဒါဆရာတို့ပထမဆုံးထူးထူးခြားခြားဒီနှလုံးနဲ့ပတ်သက်ပြီးအထူးသဖြင့်တော့
လူငယ်တွေမှာပေါ့ဆရာနော်လူကြီးတွေမှာပြင်ထန်မယ်လို့ထင်တာကနေတွေ့လာတဲ့အတွက်စိုးရင်ဆရာနေသာတစ်ခုတော့ရှိလာတဲ့သဘောပေါ့ဟုတ်ပါဘူးဆရာအဲ့ခါကျတော့ဒီလိုဖြစ်လာနိုင်တာကိုမြန်မာနိုင်ငံမှာဘယ်လိုလက္ခဏာတွေကိုအဓိကသတိထားပြီးတော့စောင့်ကြည့်တယ်ဆရာကြီးအဓိကကတော့လေငလုံးရောင်တဲ့အခါတော့ငလုံးခုန်တာကြီးမြန်လာတယ်ကိုယ်။နောက်တစ်ခါရင်ဘတ်လာတယ်ပေါ့ကွာ။ ချောင်းမစိုးပဲနေရင်ဘတ်လာရင်ဘတ်အောင်တက်ရှူလိုက်တဲ့ရင်ဘတ်အောင်ဆိုတော့ဟိုဒါမျိုးနေအထူးနေကျွန်တော်ကပြောချင်တာဆရာဝင်နေနေနဲ့ပေါ့နော်သူတို့ယူနိုက်လာကြတယ်အသက်ငယ်နေတဲ့လူငယ်လေးတွေပေါ့နော်ဆိုရင်ဘတ်အောင်နေနောက်ပြီးတော့အသက်ရှူနှလုံးခေါင်းမြန်နေဆိုတော့ဩဒါဩကိုဗစ်ဖြစ်ပြီးတော့စိတ်တည်စည်းမှုလိုပါကျွန်တော်ဒီမှာသုံးတာအင်ဇိုက်တီပေါ့လေဟိုစိတ်ဘယ်လိုပေါ့လဲသ ောက်လုံးနေသက်30ကျော်ပါပဲယောက်ျားနဲ့မျိုးတယောက်လုံးကတော့မျိုးမတော်ကြပါဘူးတနည်းအားစီရရင်လာကြတာပါဟိုကိုခန္ဓာအဖွဲ့စည်းပုံနဲ့မတူကြပါဘူးတယောက်ကနည်းနည်းလေးဝါတယ်တယောက်ကပုံမှန်ပဲသူတို့ဒီ vaccine လုံးဝမထိုးထားတဲ့လူတွေပေါ့နော်ဘာလို့ကျွန်တော်ပြောချင်တယ်အားလဲဆိုတော့ vaccine မထိုးထားတဲ့လူတွေမှာတာမျိုးတွေကတော်တော်လေးကို common ဖြစ်လာတဲ့အတွက်ကြောင့်ပြီးွားတဲ့အခါကျဘက်ခွေလောက်ကြတယ်ပေါ့နော်ခုနှစ်ရက်လောက်ကြတဲ့အခါမှာသူတို့ကရင်ပတ်နာတယ်တဲ့အသက်ရှူအောင်တဲ့အခါမှာပြီးတဲ့အခါကျတော့နှလုံးခုန်တာလေးတွေနည်းနည်းလေးယောက်ျားကတော့ရင်ပတ်နာတယ်နှလုံးကုန်တာဘာမှမဖြစ်ဘူးလို့ပြောတယ်အမျိုးသမီးကတော့သူ့နှလုံးကုန်တာလေးနည်းနည်းမြန်နေလို့ထင်တယ်တဲ့သူလေကားတွေပါလေသူကပစ္စည်းတွေရောင်းနေဆိုင်မှာအလုပ်လုပ်တော့အပေါ်တက်အောက်ဆင်းလုပ်တော့တဲ့သူရင်ပတ်တည်အောင်လေပေါ့လေနှလုံးကုန်တာလေးတွေကလည်းမြန်နေလို့ထင်ရတယ်တဲ့ဆိုတော့ဒါကြောင့်မို့သူစေရင်လာကြည့်တဲ့အခါမှာဒီမှာကတော့ emergency room ရောက်တဲ့အခါကျတော့အရေးပေါ်ဌာနမှာဒီ EKG လို့ခေါ်တဲ့နှလုံးမှာရှိတဲ့စက်နဲ့တိုင်းလိုက်တဲ့အခါမှာပုံမှန်မဟုတ်တဲ့ဟာတွေတွေ့နှလုံးကနေလာတဲ့ enzyme ပေါ့နော်ကျွန်တော်ခေါ်တာတော့ troponin လို့ခေါ်တာပေါ့နော်ဒီနှလုံးကမှာဆယ်ကနေထွက်တဲ့ enzyme ကျွန်တော်ဘာမှနိုင်မှာလုံးလို့ရမရတော့ကျွန်တော်လည်းမပြောတတ်ဘူးဒီမှာကတော့ super sensitive အရန်ကို sensitive ဖြစ်တဲ့ troponin ကိုပို့လိုက်တဲ့အခါမှာ400ကျော်ကနေပထမတစ်ခါ400ကျော်ဆို normal ကွာ5-6လောက်ပဲရှိတာဆို400ကျော်ဆိုမတရားများတာပေါ့လေဆိုတော့အဲ့ဒါနဲ့ဒီလူနာနှလုံးရောင်နေလို့သတ်မှတ်လိုက်ပြီးကျွန်တော်ကဆေးရုံပြင်လိုက်တာပေါ့တတိယရောက်တဲ့နေ့အချိန်ကြီးကတော့ကျွန်တော်ကကြည့်တယ်ကျွန်တော်တို့ဒီမှာ monitor နဲ့တင်ထားတော့မြင်ရတာပေါ့လေသူကနှလုံးခုန်တာ120 130ရှိတယ်ကျွန်တော်နှလုံးခုန်တော့60နဲ့100ပါဝင်ချင်နေရှိတာဆိုတော့ဒီလောက်တော့မြင်နေတာမဟုတ်တော့ဘူးဒီတစ်ခုတော့မှားလောက်ပြီဆိုတော့အဲ့တည်းမှာကျွန်တော် more test ပေါ့နော်နှလုံးကိုကျွန်တော်ကထိခိုးလို့ခေါ်တာသူရဲ့စွမ်းအင်ဘယ်လောက်ရှိသလဲဆိုတာကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့တော်မှန်လူတစ်ယောက်မှာ50နဲ့60ရှိရတယ်ဆိုတော့အဲ့ဒီလူကမှ20ပဲရှိတော့ဟာဒါတော့တော်တော်လေးကိုမဟုတ်တော့အဲ့ဒါနဲ့တခြားတက်ပြီးတခြားလက်ပြီးလုပ်လိုက်တော့တော်တော်ကြီးကို abnormal ထွက်လဲထွက်လာအောင်အဲ့ဒီပါပဲကျွန်တော်တို့ကCCU လို့ပေါ်တဲ့ဟို cardiac care unit ပို့မယ်လို့လုပ်နေတဲ့အချိန်မှာညပေးရင်းနဲ့တစ်ခါလေ blood pressure ကိုထိုးကြတယ်တော်တော်လေးကိုကျွန်တော်တို့ကုလိုက်ရပါတယ်ဆေးရုံမှာတစ်လနီးပါးလောက်ကြာကြာပြီးကျွန်တော်တို့ကဒီဟာကိုထိန်းလို့နိုင်လို့ရပါတယ်အမျိုးသားတွေကကြာတော့ကျွန်တော်ကပထမအမျိုးသမီးမှာကြာမျိုး experience ရလဲကြာဩဒုတိယတစ်ယောက်သိမကြောက်တပတ်အတွင်းမှာပဲဖြစ်လာတဲ့အခါကြာတော့ကျွန်တော်ကဒီလိုပဲတစ်ခါလေရှိမြတက်စီအဲ့ဒီကြာဝုန်းကနေ order လုပ်လိုက်တဲ့အခါမှာကောင်းလေးမှာကျွန်တော်ကရှိပြီးွားပြီဆိုတော့the preparation လုပ်တာအဲ့ဒါအမျိုးသားကတပတ်လောက်ဒီမှာကျွန်တော်စေရုံကနေကောင်းကောင်းလေးပြန်ပြီးတော့ discharge လုပ်လိုက်ရတယ်ဒီလောက်အချိန်ကြီးဒီမဆိုးသွားဘူးပေါ့အသက်အန္တရာယ်လည်းမဆိုးချုံပါဘူးနှစ်ယောက်လုံးက
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင
်ဗျာကိုဝင်းမင်းတင်ပြပေးခဲ့တဲ့ကျမကြီးကန္တာကိုနားဆင်ခဲ့ကြရတာပါခင်ဗျာအခုဆက်ပြီးတော့ဥအောင်ခင်ရဲ့မြမကြီးရဲ့သုံးသက်ချက်ကိုတင်ပြပေးပါအောင်မယ်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုမြမစစ်ကောင်စီကလိုက်နာအကောင့်ထဲပေါ်လာအောင်လုပ်ဖို့အာဆီယံအဖွဲ့ကြီးကမတတ်တာပဲဖြစ်နေပုံကိုဥက္ကဋ္ဌကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
အာဆီယံသဘောတူချက်ကိုမလိုက်နာလို့အရေးယူတဲ့သဘောနဲ့စစ်ကောင်စီကိုအာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးတက်ခွင့်မပြုပါဘူးလွန်ခဲ့တဲ့နှစ်ဧပြီလမှာမြန်မာပြည်နာကိုဖြည့်ရှင်းဖို့အာဆီယံအသင်းဝင်နိုင်ငံတွေဂျကာတာမြို့တော်မှာသဘောတူကြပါတယ်အပြည့်အကရစဲရေးတက်ဆိုင်သူအားလုံးပါဝင်ပြီးငြင်းညာစွာဖြည့်ရှင်းရေးအာဆီယံဥက္ကဋ္ဌရဲ့ပြန်ပြေမှုကိုလက်ခံရေးအားလုံးနဲ့တွေ့ဆုံမဲ့အာဆီယံကိုယ်စားလှယ်ကိုလက်ခံရေးအာဆီယံရဲ့လူမှုရေးအကူအညီလက်ခံရေးစတဲ့အချက်၅ချက်ကိုသဘောတူခဲ့ကြတာတင်းတင်းနီးပါးရှိလာပါပြီအစည်းအဝေးတက်တဲ့တက်ချုပ်မင်းအောင်နိုင်ငံကတော့ဘာမှမပြောပါဘူးကျုပ်တို့ပြောတာကိုသူကြားပါတယ်လို့သာစင်ကာပူဝန်ကြီးချုပ်လီရှာလွန်းကပြောပါတယ်အပြုသဘောနဲ့ကြားဝင်တာကိုမြန်မာဘက်ကမကန့်ကွက်ဘူးလို့ဆိုပါတယ်ထိုင်းဝန်ကြီးချုပ်စစ်ဘိုဟောင်းပရာယုချန်နိုချာကတော့အစည်းအဝေးတောင်မတက်ပါဘူးလ
ထောက်ဆက်လေးမှာပရာယုတ်ဆေအာနာသိန်းလုံးကလည်းအာဆီယံအသင်းဘာမှမတက်နိုင်ပါဘူးဘူဂျိုကြီးပရာယုတ်ထိုင်နိုင်ငံမှာအာနာသိန်းနာကိုအားကျပြီးတက်ချုပ်မင်းအောင်နိုင်ငံစာရေးပြီးအခုအညီတောင်းနေလို့တောင်းပရာယုတ်ကပြောပါသေးတယ်အာနာဒီမြေကြီးအတွက်ထိုင်းစစ်ဘုတ်ကိုဆရာတင်တာဟာနိုင်ငံတကာအတိုင်းဝိုင်းမှာတင့်တော်လာမဟုတ်တဲ့အတွက်ပရာယုတ်အစိုးရကတတိယအောက်ဖြစ်သွားပုံရပါတယ်ပရာယုတ်အာန မင်းအောင်လှိုင်ဟာဘရင်အတိုင်းမင်းကနေစားဦးကြီးပရန်တီနာဆူလာနောင်ရဲ့မွေးစားသားဖြစ်ပြီးထိုင်းဘရင်ရဲ့သူရဲကောင်းပွဲနှစ်ခုကိုရရှိထားသူပါရွေးကောက်ပွဲနိုင်သူကိုဖြုတ်ချတာဟာထိုင်းအစင်လာနဲ့နီးစပ်ပါတယ်ထိုင်းသမိုင်းမှာရွေးကောက်တင်မြောက်တဲ့အစိုးရကိုထိုင်းစစ်တပ်ကဖယ်ရှားတဲ့အချိန်များလွန်းလို့အတိအကျမပြောနိုင်ကြပါဘူးဒါပေမဲ့စစ်တပ်အာဏာသိမ်းမှုကြောင့်ထိုင်းစီးပွားရေးချွတ်ချုံကြာသွားတာမျိုးကိုတော့မတွေ့ရပါဘူး
ဒါကြောင့်မို့မြန်မာပြည်တွင်းရေးမှာဝင်ရောက်ပြန်ပြေးနိုင်မယ့်အာဆီယံနိုင်ငံဟာထိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လ29ရက်နေ့မှာကျင်းပတဲ့နေပြည်တော်စီရေးပြပွဲကိုတက်ရောက်တဲ့အာဆီယံ၃နိုင်ငံဟာထိုင်း၊လာအိုနဲ့ဗီယက်နမ်ပါ။ဒါပေမဲ့တက်ဆိုးအရှိဆုံးအာဆီယံအာဏာရှင်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဖြစ်ပါတယ်။အာဏာရနေတာအနည်း40ကျော်နေပါပြီ။ခမာနီကွန်မြူနစ်ပါတီမှာဖြုတ်ထုတ်သက်လမ်းစဉ်ကျင့်သုံးခြင်း1989မှာဟွန်ဆန်တို့အဖွဲ့ဗီယက်နမ်မှာခိုးလုံပါတယ်ဗီယက်နမ်တပ်ကကမ္ဘောဒီးယားကိုသိမ်းပိုက်ပြီးအစိုးရတပ်ဖွဲ့တော့26နှစ်သားဟွန်ဆန်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်အဲဒီတုန်းကတော့ဟွန်ဆန်ဟာအာဆီယံအသင်းရဲ့ရန်သူကြီးပါအခုတော့အသင်းရဲ့ဥက္ကဋ္ဌကြီးဖြစ်နေပါပြီ
အာဆီယံအသင်းရဲ့ပြည်ညင်စရန်ကိုအသင်းဝင်နိုင်ငံတွေရဲ့ဘာသာစကားနဲ့ပေါ်ပြထားပါတယ်ဒီမိုကရေစီအခြေခံမူများတရားဥပဒေစိုးမိုးရေးစီမံအုပ်ချုပ်မှုကောင်းမွန်ရေးလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားရေးအကာအကွယ်ပေးရေးစောင့်ထင်းနိုင်တာရေးစတာတွေကိုအာဆီယံရဲ့ရည်ရွယ်ချက်အဖြစ်ပေါ်ပြပါတယ်စစ်ကောင်စီရဲ့လုပ်ရဟာအာဆီယံပြည်ညင်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်ဦးသိန်းစိန်လက်မှတ်ထိုးထားတဲ့စာတမ်းကိုတက်ချုပ်မင်းအောင်လှိုင်ကဖျက်ဆီးပစ်သလိုဖြစ်နေပါတယ်အာဆီယံအသင်းဟာကိုအတက်ကိုစုကိုရှုကိုပတ်ဖြစ်နေပါလေအကြောင်းကတော့အသင်းဝင်တွေလိုင်းနာရမယ့်အခြေခံမူထဲမှာပြည်တွင်းရေးကိုဝင်မဆွတ်ရေးဖိအားမပေးရေးနဲ့ဖျက်လို့ဖျက်ဆီးမလုပ်ရေးစတာတွေကိုပြဋ္ဌာန်းထားလို့ဖြစ်ပါလေ
ဥပမာအားလုံးသဘောတူထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုအကောင့်ထည့်ဖို့တဲ့နေရာမှာပြည်တွင်းရေးမှာမဆွတ်ဖက်ရေးနဲ့ဖိအားမပေးရေးဆိုတဲ့အာဆီယံမူဝါဒတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါလေဒေသတစ်ခုလုံးကိုအန္တရာယ်ပြုလာမဲ့စစ်ဘေးရှောင်ဒုက္ခတွေပြဿနာမျိုးကိုတိတိယောက်ယောက်မကိုင်းတွင်းနိုင်တာဟာအာဆီယံမူဝါဒချွတ်ချုံချမှုဖြစ်တယ်လို့ပြောနိုင်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာပြဿနာဟာထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိရောက်သွားတာဟာအာဆီယံအသင်းအတွက်သင်္ကန်းစာယူစရာတစ်ခုဖြစ်ပါတယ်။အာဆီယံဆင်နိုင်ငံမှာ1951ကုလသမဂ္ဂဒုက္ခသည်ရေးရသဘောတူချက်ကိုကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကသာလက်မှတ်ထိုးထားပါတယ်။ဒါကြောင့်အာဆီယံဒေသမှာဒုက္ခသည်တွေဟာပြိနှိပ်ချုပ်ချယ်မှုနဲ့အနိုင်ကျင့်ဆက်ဆံမှုကိုခံနေကြရတာဖြစ်ပါတယ်။အာဆီယံနိုင်ငံအားလုံးလက်ခံထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုတက်ချုပ်မင်းအောင်လှိုင်မထေမဲ့မြင်ပြုတာကိုအရေးယူနိုင်ဖို့လိုပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေဟာတလေတည်းစီတခီးတည်းသွားနေတဲ့စီးပွားဘက်တွေဖြစ်လို့အရေးယူဖို့ဆိုတာအပြောလွယ်သလောက်လုပ်ရခဲ့နေပုံရပါတယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ VOA American အတန်းကနေကြာတာပတိနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တိုင်းရင်သတင်းလွှာကိုတင်ပြပေးပါဦးမယ်။နေဆက်အခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ပြပေးထားကြပါတယ်ခင်ဗျာ။
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြန်ကြီးမြို့ဒေသနဲ့ကမမောင်းမြို့တွေမှာဖာပွန်ခရိုင်ဒေသကစစ်ဆောင်တပေါင်းကျော်တိမ်းဆောင်ရောက်ရှိနေပါတယ်။
ချင်းပြည်နယ်ထန်တလန်မြို့မှာတော့ဖေဗရူလာအတွင်းလူနေအိမ်တရာကျော်မိရှုခံခဲ့ရတဲ့ဆိုတာနဲ့ကချင်ပြည်နယ်ပူတာအုံမြို့နယ်အတွင်းဆစ်ဆောင်တွေဒုက္ခရောက်နေတဲ့အကြောင်းတွေကိုကြားကြပါပါ။ဂျမကနန်းဟွန်ပါတရင်တွေကိုစိုင်းမုံးနဲ့အတူတင်ဆက်ပေးသွားမှာပါ။ ကရင်ပြည်နယ်လိုင်းဘွဲမြို့နယ်ညံကြီးငူဒေသနယ်တန်လွင်တစ်ဖက်ခြမ်းကမမောင်မြို့တွင်မှာဖာပွန်ဒေသကဆစ်ဆောင်တွေလာရောက်တင်းဆောင်နေတာတပ်တောင်းကျော်ရှိနေပြီလို့စည်ရင်းပြုစုထားတဲ့ဆစ်ဆောင်ကော်မတီထံကနေသိရပါတယ်။အဲ့ဒီဆစ်ဘေးဆောင်တွေဟာဖာပွန်ခရိုင်တပ်ဟန်ကအဖွဲ့နဲ့ဆက်ကောင်စီတပ်တို့အကြားစည်ရေးပဋိပက္ခတွေကြောင့်တင်းဆောင်လာကြတာပါ။ ဒီဆစ်ဆောင်တွေဟာပြီးခဲ့တဲ့မေလကလေးကရောက်ရှိလာသူတွေရှိနေတယ်လို့အသိရရှိလာတဲ့ဆစ်ဆောင်တွေလည်းပါဝင်နေပါတယ်။ဓာအပြင်ဖာပွန်ဆစ်ဆောင်တွေအတွက်တီးတန့်ဆစ်ဆောင်စခန်းတွေမရှိတာကြောင့်အချို့ကအသိမိတ်ဆွေအိမ်မှာခိုလုံနေကြတယ်လို့အသိမိတ်ဆွေမရှိတဲ့လူတွေကတော့အိမ်ရှင်ကိုခွင့်ပြုချက်တောင်းပြီးအိမ်အောက်မှာမိသားစုအလိုက်နေထိုင်နေရပါတယ်။တချို့ကလည်းသူများခြံထဲမှာတဲထိုးပြီးနေထိုင
Pago, Taman, Tinshon Lare, Lu, KNU Mudro, the dancing at Topian Tara Shivare.
Chimbine, Tandramuma, Sikong, Sita Pedica, Pipolana, Sengayan, and a second and Nidonga, Luni Inigo Tama, Mishovi, Inchi, Diata, Inlong, Jumpia, Jacket, Lu, Tandalan Placement Affair Comedica, Masla, Dianiga, Topian, Nibare, Sikong, Sita Pedica, Pipolan, Sengayanima, Tandalamio Boga, Song Moon, Sepia, Jaune, TABC, Yakuka, Luni Ingo, Setono, Misho Kevi, Pipolan, a second and Nidonga. Jong Yakweka Luni and Shed Longo, Misho Kera Pipare, Ancient at Hong Kong she be Louis, the Dahun Jin Kan Shida Tanram Yoboma, Sikong Sita Poriga, Big Red Natana set the Kunin Sabimala Kuya Nigani, Luni Inigo Sati, Misho Dapipi, Natama sent a Kunin Pipoilana Sekunia Nieti, Nase Chow Jay, Misho Kera Pipiro, Eddie Misho Muma, Pia Jang Shijang Abowing, Luni in the Town Jo Long Jang Keraha.
ထန္တလာမြို့ရဲ့ထဲဝက်ကျော်ပျက်စီးသွားတာလည်းဖြစ်ပါတယ်။ဗုဒ္ဓရုပ်ပွားတော်နှစ်စုတင်ဆောင်လာတဲ့အခါအမျိုးနယ်မှာတိမ်မောက်သွားတဲ့အတွက်လေးဦးတေဆုံးပြီးဆယ်ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုကားတိမ်မောက်သွားတဲ့အတွက်လူလေးဦးတေဆုံးပြီးရဟန်းတော်တစ်ပါးအပါအဝင်ဆယ်ဦးဒဏ်ရာရရှိခဲ့ပါတယ်။ ဒဏ်ရာရသူတွေကိုအမ်းဆေးုံမှာဆေးကုသပေးနေတယ်လို့ဒေသခံတွေကပြောပါတယ်။အခုပင့်ဆောင်လာတဲ့ရုပ်ပွားတော်နှစ်စုဟာကန်တောင်ကြီးမြို့အနီးကတပန်းသူစေအနီးမှာတီထားကိုးကွယ်ဖို့အတွက်နေပြည်တော်တပ်ကုန်းမှာသတင်းတုံးနေတဲ့ကန်တောင်ကြီးစာတီအရှင်ဝေပုံလကဥဆောင်ပြီးပင့်ဆောင်လာတာဖြစ်တယ်လို့မြေပုံဒေသခံတွေကပြောပါတယ်။စီရီတင်းမာမှုတွေပြင်းထန်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒီပေါ်ကြောက်မင
ပြည်ဖွဲ့လက်နက်ရှိရနေ့တုန်းကဒီဘောမျိုးကလာတဲ့စီးတဲ့တူလဲရက်ဆောင်မျိုးနယ်ထဲမှာနောင်ငိုးကုန်းစာအကြမ်းမှာမိုင်းနေမီလိုတန်ရာပြင်းထန်ရရှိခဲ့ပါသေးတယ်လက်ရှိဒီဘောမျိုးနယ်မှာမြောက်ပိုင်းမှာမိတပ်ဖွဲ့နဲ့ RCSS
ကျမ်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုပစ္စည်းကမ်းတွေနဲ့အညီကျင့်ပတ်သွားမယ်လို့မွန်ပြည်နယ်ပညာရေးမှူးရုံးကသိရပါတယ်။မွန်ပြည်နယ်ဆယ်မြို့နယ်ကကျောင်းသားကျောင်းသူ1,000ကျော်ဝင်ရောက်ဖြည့်ဆို့မှာဖြစ်တယ်လို့လည်းပြည်နယ်ပညာရေးမှူးရုံးတာဝန်ရှိသူတဦးကပြောပါတယ်။တနင်္ဂနွေလုံးမှာတက္ကသိုလ်ပင်စာမေးပွဲတွေကိုမတ်လ30ရက်နေ့ကနေဧပြီလ9ရက်နေ့အထိပြုတ်လ ဒီနေ့ကတော့ဒီကနေ့ဒီမော့ဆိုမြို့နယ်ထဲမှာတက်တောင်း1965ဦးဖြစ်ဆိုမှာဖြစ်ပါတယ်။မွန်ပြည်နယ်ရှိကျောင်းတွင်မှာကိုပြီးကူးဆက်မှုတွေမြင့်နေပေမဲ့တက်ကြွေဝင်စာမေးပွဲတွေကိုတော့ဆက်လက်ကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြောက်ဖြားပိုင်းပူတောင်အုံမြို့နယ်အတွင်းကစစ်ကောင်စီတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေစစ်ရေးတင်းမာမှုတွေကြောင့်
เจ้าจ่างหนุ่มเชิดทรัพย์ยี่นี้อะไรสิไปช่างหนุ่มฮะซีว่าเรื่องยี่ปอนด์ลูกอันนี้เรื่องที่ได้กันเนี่ยเบี้ยวไปที่จังหวัดจังหวัดอันนี้เป็นสุสีเต็มสับปีต่อมาเจ็บไปผู้ชายมีเนี่ยเดินเจ้าจ่างหนุ่มเจ้ากูเสียช่างเนี่ยอะไรแต่ละเราสิลาบีพิเศษด้วยกลิ่นเนี่ยเรื่องเนี่ยแต่จีเวอรีในไทยมาคำพิเศษอะไรลูกเสียช่างมีแต่เดียวกับเบี้ยวไปเลยก็เลยรีก็น่าซีซองซูไอ้ลูกเนี่ยช้าด่าเลยมีอะไรน้องพี่ช้าตุ่มหรือ
ပြည်သူတွေနောက်ပြီးတချို့ကဆင်းရဲတဲ့ဆိုတော့စားစရာတောက်စရာလည်းမရှိတဲ့လူတွေရှိတယ်ပူတာအုံမျိုးနဲ့လုံရှာရန်စွန်ပီယန်ဖတ်မှာတန်ကြားနဲ့အချင်းချင်းကြီးရနီးတဝိုင်းမှာတော့စစ်ကောင်စီတပ်နဲ့ကချင်လူလိုက်တက်မလို့ခရိုင်ပြည်သူ့ကာကွယ်တပ်ဖွဲ့ PDF ပူပေါင်းတပ်တွေကြားမှာစစ်ရေးတမနေစေဖြစ်ပြီးတိုက်ပွဲတွေကလည်းဆက်ပြီးဖြစ်နေတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မတ်လာတရနေ့အထိတိုက်ပွဲတွေဆက်ဖြစ်နေပြီးရွာသားတွေကလည်းစိုးရိမ်နဲ့အတွက်တောထဲတောင်ထဲမှာပဲဆက်ပြီးနေနေကြပြီးတော့ တချို့ဟာဆိုရင်ထမင်းမစားတဲ့သူတွေတောင်ရှိနေတယ်လို့လုံရှာရန်ကြီးရွာကစစ်ဆောင်မျိုးသမီးတယောက်ကပြောပါတယ်။စိုးရင်ကြလေစိုးရင်လည်းဘွားလေးနဲ့ပုံချလာမလားတာမျိုးကြီးချုပ်လို့ဒီမှာကျတော့တော့မိုင်းတန်ဒီအဲနေ့တိုင်းမှာတိုက်ပွဲဖြစ်တဲ့ဒီမှာတိုက်ပွဲဖြစ်တဲ့ဆိုတော့မပင်နေရလေ။ထမင်းတွေကတော့ဘုတာဦးခင်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲမှာတော့စစ်ကောင်စီတပ်ကလေရင်ကနေကြီ
ကျွန်တော်မခတ်နိုင်ပါဘူးသူတို့ကပြစ်ချင်တဲ့နေရာကိုပြစ်တာဆက်မှာညီမထဲမှာပြောင်းနေဆိုတော့အဲ့ဒီလက်နဲ့ကြီးတွေပြစ်မှာကိုစိုးရင်လည်းနောက်ပြီးလေရင်ကနေပြစ်မှာကိုဒုံးကျဲမှာကိုစိုးရင်တော့ပေါ့အခုတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကလမ်းဆက်တွေရိုက်ခက်ခဲတယ်လို့ရိတ်ခံတဲ့စီဝါတွေရောက်လာဖို့လေခက်ခဲနေတယ်လို့ပြောပါတယ် လမ်းတွေပိတ်ထားခဲ့တဲ့အတွက်စားနပ်ရိက်ခါ၊ဆေးဝါး၊ဆက်တုံးစီ၊ဓာတ်စီတွေလည်းပြတ်နေပြီလို့ပူတာအိုဒေသခံတွေကပြောပါတယ်။ပူတာအိုကြိုင်တဲ့ကဈေးရွာပေါင်း900ကဆစ်ဆောင်3000ကျော်လောက်ဟာတောတောင်တွေထဲမှာအများစုနဲ့စစ်ဘေးလွတ်ရာပူတာအိုမျိုးပေါ်ကဆွေမျိုးနီးစက်တွေနဲ့မြစ်ကျနာမျိုးကဆွေမျိုးနီးစက်တွေရှိတဲ့နေရာအထိတချို့ဟာစစ်ဘေးရှောင်နေကြရတယ်လို့သိရပါတယ်ရှင့်။
ဆက်ပြီးတော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကလေးကန့်ကောကာလမပေါ်မှာတည်ရှိတဲ့ချောင်းခွကြေးရွာကစစ်ဘေးရှောင်နေတဲ့ချင်းလူမျိုးသားမိ၃ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးမိရှုတပ်ဖြတ်မှုဖြစ်ပွားခဲ့တယ်လို့သိရပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းပေးထားပါတယ်။တိုက်ပွဲတွေကြောင့်ကလေးမြို့နယ်ချောင်းခွကြေးရွာကနေတောင်ရတော်ထဲမှာစစ်ဘေးရှောင်နေတဲ့သားမိ ပြောကြတဲ့အရာတော့ဒီတန်ဖိုးရဲ့ရာအရှိတ်ခင်းမှရှိတဲ့ရာတော့အကျဲအင်တခုတည်းကနေပြီးတော့မှတနက်တန်30ထွက်ပေါ်လာပြီးတော့မှအဲ့ဒီတဲအင်ကိုလည်းစစ်ကောင်စီတပ်ကနေပြီးတော့မှမြင်းစုဖြက်စီးသွားခဲ့တော့ဗောနော်နောက်ရကျွန်တော်တို့ဒီ KGG CNDF ဘူပေါင်းကနေပြီးတော့မှမြင်းစုခံရတဲ့တဲအင်ကိုတော့ရစစ်ဆေးတဲ့အခါကျမှဒါပြီးတော့ချမ်းပြီးတော့မှပြာကျနေတဲ့အယူအဆတွေကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်ဟုတ်ကဲ့
February 24ရက်နေ့မနေ့ပိုင်းမှာချင်းဒီတာကကွေတပ်ဖွဲ့တွေဖြစ်တဲ့ CDF KKG CNDF တပ်ဖွဲ့ဝင်တွေကတောင်ရောက်စစ်စီးကြည့်ရမှာမီးလောင်ကျွမ်းတဲ့အယူစုအကျွမ်းကြံတွေကိုသာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးတပ်ဖြတ်ခံရတဲ့တအမိ3ဦးဟာအသက်40အရွယ်ပြီးငွန်ဇလန်အသက်16နှစ်အရွယ်မိုင်ချောင်းလွန်ကျွမ်းနဲ့အသက်14နှစ်အရွယ်မိုင်ငွန်ဇထျန်းတို့ဖြစ်ကြပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်80လောက်ဟာသူတို့တအမိတွေကိုဖမ်းဆီးခေါ်ဆောင်သွားကမီးရှို့တပ်ဖြတ်သွားတာလို့ဒေသခံတဦးကအခုလိုပြောပါတယ်။
အဲ့ဒီသူတို့တဲတန်ဖိုးမဝင်ခင်ပေါ်တော့သူတို့ဒီကဲမှာတနည်းလောက်အိတ်ကြတယ်နဲ့ဒီတော့အဲ့ဒီတာမီ၃ယောက်ကိုခင်းချက်ခိုင်းတယ်စိတ်တွေဘဲတွေစစ်တွေစပ်ပြီးမှသူတို့ချက်ခိုင်းတယ်သူတို့ခိုင်းပြီးမှချက်ကြတယ်အဲ့ဒါမနေ့သူတို့တန်ဖိုးဖက်လာတဲ့ခါကျတော့ဆောင်းပြကြတန်ဖိုးခိုင်းတော့ပြီးမှတန်ဖိုးတဲတဲမှာညှို့ကြဘုံစလုံးညှို့ခိုင်းရတာ
စစ်ကောင်စီတပ်ဟာစီးရင်နဲ့ပတ်သက်ဆင်နွယ်မှုမရှိတဲ့အယက်သားပြည်သူတွေပေါ်ပြစ်မှတ်ထားပြီးစနစ်တကျတိုက်ခိုက်တပ်ဖြတ်နေတာဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ချင်းရီးယားဖွဲ့ချုပ် ICA ပြန်ကြားရေးတာဝန်ခံကပြောပါတယ်
ဒီစစ်အာဏာရှင်စနစ်ကိုဒေါ်လာနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေတာအယက်သားပြည်သူတွေပေါ်မှာ
စီးရီတွေချက်တင်နဲ့ပြတ်မှတ်ထားအသုံးပြုနေတာတွေ့ရတယ်ပေါ့နော်။ဒါမှမဟုတ်နိုင်ငံအနေနဲ့လည်းဒီစစ်ပွဲတွေမှာဒါလိုက်နိုင်ရမယ်ဒီဂျီနီဗာကွန်ဗင်းရှင်းတွေကိုလက်မှတ်ထိုးပြီးသားဖြစ်တယ်။တိုက်ပွဲဖြစ်လာပြီဆိုရင်တော့ရဲသားပြည်သူတွေအပေါ်မှာထိခိုက်မှုအနည်းဆုံးဖြစ်အောင်ပေါ့နော်။ထိခိုက်မှုမရှိအောင်ရှောင်ရှားရမယ်။ဒီတော့ဒီစစ်ကောင်စီရဲ့ဓာတ်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေရတွေ့ရတယ်ပေါ့နော်။ဒါစစ်စာဇဝမှုတွေကျူးလွန်နေအောင်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့စာဇဝမှုပြီးတော့မှစစ်စာဇဝမှုလည်းမြောက်ပါတယ်။
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဖြစ်ပွားပြီးနောက်တနှစ်အတွင်းမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းလူမျိုး160ကျော်သေဆုံးခဲ့ရပြီလို့ချင်းရဲအဖွဲ့ချုပ် ICA ကထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်လိုင်းဘွဲ့မြို့နယ်မြန်ကြီးငူဒေသနဲ့ကမမောင်မြို့တွင်မှဖပွန်ခရိုင်ဒေသကစစ်ရှောင်းတောင်းကျော်တိမ့်ဆောင်ရောက်ရှိနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှစစ်ကောင်စီတပ်ဖွဲ့တွေကဖေဖော်ဝါရီလအတွင်းလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့လို့အိမ်ခြေတရားတအိမ်လောင်ကျွမ်းခဲ့တယ်လို့ထန်တလန်လူမှုအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပါတယ်။
သရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။နေဆက်ဒေတာတိုင်းရင်းသတင်းသားတွေစုတိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA ကနေပြီးတော့ခြားတာပရိသတ်ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေကြပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာသတင်းတစ်ပတ်ကြာလာပြီဖြစ်ပြီးယူကရိန်းမျိုးကြီးတချို့ဝိုင်းခံထားရသလိုဒုက္ခတွေလည်းတန်းနဲ့ချီထွက်ပြေးနေကြရပါတယ်။ရုရှားတပ်တွေအနေနဲ့ယူကရိန်းကအဓိကမျိုးကြီးတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပြီးယူကရိန်းနေဆက်ဖြတ်ကျော်ထွက်ပြေးနေရတဲ့ဒုက္ခတွေပေါင်းတသန်းကျော်လာချိန်မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကရန်သူရဲ့အစီအစဉ်ကိုဖျက်ဆီးနိုင်ခဲ့တယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တဲ့အပေါ်ရှုတ်ချကန့်ကွက်တဲ့ဆုံးဖြတ်ချက်မှုကြောင့်ကုလသမဂ္ဂအထွေထွေညီလာခံမှာထောက်ခံခဲ့တယ်လို့တာမကြီးဦးကျော်မိုးထွန်းကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကမနေ့ကချက်မှတ်တဲ့ယူကရိန်းအပေါ်ကျူးကျော်မှုကန့်ကွက်တဲ့ဆုံးဖြတ်ချက်အဆိုမူကြောင့်ပူတွဲအဆိုရှင်အဖြစ်ထောက်ခံမဲပေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလည်းစစ်တပ်ရဲ့လူမဆန်ရက်ဆက်ကြမ်းကြုတ်မှုတွေလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြောင့်အလားတူဆင်းရဲဒုက္ခတွေရင်ဆိုင်နေရတာမျိုးယူကရိန်းပြည်သူတွေကြုံနေရတဲ့ဒုက္ခတွေကိုပုံမူနားလည်မျှဝေခံစားမိပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကအိရှင်အဖြစ်လက်ခံကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရခံထားသူမဟုတ်တဲ့တာဝန်ရှိသူကိုတက်ရောက်ဖို့ဖိတ်မယ်လို့အမေရိကန်နိုင်ငံရေးဌာနတာဝန်ရှိသူတဦးပြောတဲ့အကြောင်းရိုက်တာသတင်းမှရေးပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံအကြီးအကဲတွေတက်ရောက်မယ်ဒီထိပ်သီးအစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူဂျီမီအောင်လိုင်ကိုဖိတ်ကြားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရေးဌာနကနာမည်နဲ့တကွထည့်ပြောသွားတာမဟုတ်ပေမဲ့အာဆီယံအဖွဲ့မှာအရင်သဘောတူထားချက်အတိုင်းဖိတ်ကြားမှာဖြစ်တယ်လို့မနေ့ကပြောပါရခင်ဗျာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရတ်စခွန်ဟာမတ်လ20ရက်နေ့ကနေ23ရက်နေ့ထိမြန်မာနိုင်ငံကိုသွားမယ်လို့ကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနကဒီကနေ့ပြောတဲ့အကြောင်း AP သတင်းတပုတ်မှာရေးထားပါတယ်အထူးကိုယ်စားလှယ်ပရတ်စခွန်ရဲ့မြန်မာခရီးစဉ်နဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနပြောခွင့်ရတူကအတိအပြုပြောဆိုပေမဲ့အသေးစိတ်တွေကတော့အပြည့်မတရသေးဘူးလို့ AP သတင်းမှရေးသားထားပါတယ်။အာဆီယံအထူးကိုယ်စားလှယ်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေနဲ့တွေ့ဆုံဖို့မကြသေးခင်ကပဲစစ်ကောင်စီကခွင့်ပြုချက်ချပေးခဲ့တယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံရဲ့စွမ်းအင်ကန္တမှာနျူကလ িয়ার စွမ်းအင်ကိုပါထည့်သွင်းဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသမ္မတအမိန်တရလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဖိလစ်ပိုင်အာနာဘိုင်နီကကြောက်မိသည့်အသုံးပြုတဲ့စွမ်းအင်ထုတ်လုပ်တဲ့စစ်အုပ်တွေကိုပိတ်သိမ်းဖို့ပြင်ဆင်လာနေချိန်မှာပဲအခုလိုသမ္မတအမိန်ထွက်လာတာပါ။ဖိလစ်ပိုင်နိုင်ငံဟာအစောပိုင်းတုန်းကလည်းနျူကလ িয়ার စွမ်းအင်ကိုအသုံးပြုဖို့ကြိုးပမ်းခဲ့ပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ်ခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိတိညပိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှင်ဝမ်ကယ်လီနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်မလိုင်ပါခင်ဗျာ VOA အစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လုံခြုံစံနာတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.